I proudly announce the winners who will constitute the 103rd class of Pulitzer Prize
honorees. ကျွေးချယ်ရေးဘုတ်အဖွဲ့တာဝန်ခံဒေနာကန်နီဒီကပြောသားတာပါအမေရိကန်ပြည်ထောင်စုတာမကနိုင်ငံတကာသတင်းစာရင်းစဉ်လောကမှာဂုဏ်သတင်းကြီးတဲ့နှစ်စဉ်ချင်းမြင့်နေတဲ့ပူလီဇာဆုမှာသတင်းပညာသားမကစာရေးဆရာနဲ့အနုပညာလောကမှာထူးချွန်ပြောင်မြောက်စွာရေးသားဖော်ထုတ်ခဲ့ကြသူတွေကိုခေါင်းစဉ်အလိုက်ကျွေးချယ်ဂုဏ်ပြုရဖြစ်ပါတယ်ဒီနေ့အတွက်နိုင်ငံတကာသတင်းတောက်စုနှစ်စုအဖြစ်သတ်မှတ်ခ ငါဖြစ်ပြီးနောက်တစ်ခုကတော့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့မြန်မာရိုက်တာသတင်းတော်နှစ်ဦးကိုချီးမြှင့်မှာဖြစ်ကြောင်းဒေနာကန်နေဒီကအခုလိုကြေညာခဲ့ပါတယ
်။ This year we are awarding a second prize in international reporting.The prize is awarded to the staff of Reuters with notable contributions from Hua Long and Xiao Su U.
In this case, we have a student who has 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 a student.တဲ့င်းတင်ပြခဲ့တဲ့ Writers တင်ပြအဖွဲ့ကိုပေးရချင်းနေမှာဖြစ်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုစနစ်တကျနဲ့အတင်းအဓမ္မမောင်းထုတ်တတ်ချက်မှုတွေတာဝန်ရှိတဲ့စစ်တပ်အဖွဲ့ဝင်တပ်စုတွေနဲ့ဗုဒ္ဓဘာသာဝင်ရွာသားတွေကိုသူတို့နှစ်ဦးကအသေးစားစုံစမ်းဖော်ထုတ်တင်ပြနိုင်ခဲ့ပြီးအဲဒီလိုတတိရှိရှိစုံစမ်းရေးသားခဲ့တဲ့အတွက်ဒီ Writers တင်ပြတော့နှစ်ဦးစလုံးဟာနှစ်ရှည်ထောင်ဒဏ်ချမှတ်တာခံခဲ့ရပါတယ်
အခုလိုမြန်မာသတင်းတော်နှစ်ဦးကဘာကျော်ပူလီစာစုချင်းမြင့်ခင်ရတာဟာသူတို့နဲ့ထိုက်တန်လို့ဖြစ်ကြောင်းမြန်မာသတင်းစာဆရာဦးစီတူအောင်မြင့်က VOE ကိုပြောပါတယ
်။အဲကျွန်တော်တို့သတင်းမီဒီယာလောကမှာကတော့ပူလီစာစုဆိုတာပုံယူထိုက်တဲ့တကယ်ကိုအမြင့်ဆုံးစုလို့ပဲနားလဲတယ်။အဲလိုစုတယ်အောင်ရတယ်ဆိုတော့သူတို့လုပ်ထားတဲ့အကျူးစားတဲ့ရလတ်တွေကိုနိုင်ငံတကာကအတိအမှတ်ပြည့်တယ်ချီးမြှင့်တယ်ဆိုတော့ကောင်းတဲ့ကိစ္စတွေပေါ့အဲဒါလိုပဲမြင်ပါတယ
်တိုက်တိုက်ဆိုင်ဆိုင်ပေါ့နော်အခုဒီဧပြီလအခုစုချီးမြှင့်ရွေးချယ်တဲ့အချိန်မှာဒီမြန်မာနိုင်ငံမှာလည်းနှစ်တစ်ကူးတဲ့မြန်မာရိုးရာနှစ်တစ်ကူးအချိန်နောက်ဒုံစံတိုင်းဒီနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာကွင်းနဲ့လွတ်ပေးတဲ့အဲဒီအချိန်ကာလလေးရောက်လာတော့မယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးသူတို့ဒီရိုက်တာသတင်းတော်နှစ်ဦးကိုဒီလူငယ်ချမ်းသာကွင်းနဲ့လွတ်နိုင်မလွတ်နိုင်ပေါ့နော်ဘယ်လိုကြာသုံးသပ်ပါလဲရှင
်အခုလက်ရှိမှာကတော့သူတို့လျှောက်ရဲ့အမှုကအမျိုးစုံတရားရုံးမှာအယူခံတင်ထားတယ်တင်ထားတော့တရားကိုဟိုနှစ်ပတ်ကြာနာပြီးတော့မှပြင်ကျစ်ချဖို့စောင့်ဆိုင်နေတဲ့အချိန်ပေါ့လေဆိုတော့ဒီလိုအချိန်မျိုးမှာတော့ကျွန်တော်နားလည်တဲ့လောက်ကတော့ပြုတ်ပေးတဲ့အလေးထားကတော့သိမရှိဘူးပေါ့ပြင်ကျစ်ချပြီးသွားပြီဆိုရင်တော့အဲ့လိုမျိုးပြန်ပြီးတော့ပြောင်းလဲနိုင်တာပေါ့နော်အဲ့ဒါလေးပဲကျွန်တော်နားလည်ပါတယ
်ဒါဆိုရင်သူတို့လွတ်လာနိုင်တဲ့လမ်းကြောင်းအနေထားရောဘယ်လိုမြင်လဲရှင
်ကျွန်တော်ကတော့ပြောလို့ရရှိပါတယ်အမျိုးစုံတရားရုံးဆိုတဲ့အခါကျတော့သူတို့အခုချင်းကိုပြင်ကျစ်ချတို့ပြန်ပြီးတော့သူတို့စီစစ်မယ်၊နေလာမယ်၊သုံးပြမယ်။ဒီနေရာမှာလည်းပြောလို့လို့ရတာပဲ။သူတို့ပြန်ပြီးတော့မှလူမျိုးဖို့အတွက်ကိုပြောလို့ရရှိတာပဲ။အကယ်၍များသာအဲ့ဒီမှာတော့မရှိခဲ့ဘူးဆိုရင်တော့တော့ဒါသမရရဲ့လေးလေးချမ်းသာဝင်ပေါ့နော်။အဲ့ဒါကိုပြောလို့ရမှာပဲ
။ Writer သတင်း Editor ချုပ် Stephen Adler ကလည်းအခုလိုကိုပါလုံးနဲ့ကိုကျော်စိုးတို့တတိရှိရှိသတင်းယူမှုအတွက်ဂုဏ်ပြုခြင်းခံရတာကိုသူ့အနေနဲ့ဝမ်းမြောက်မိပေမဲ့ဒီတတိရှိလာတဲ့သတင်းတော်နှစ်ဦးဆက်ပြီးအချင်းကြခံနေရတဲ့အတွက်လွန်စွာစိတ်ဆင်းရဲရကြောင်းပြောကြားခဲ့ပါတယ်။နိုင်ငံတကာသတင်းတွေထုတ်ဖော်တင်ပြရမှာထင်ရှားတဲ့တာရကအဖြစ်စံနမူနာတင်နိုင်လောက်တဲ့အပြင်သတင်းပညာကျင့်ဝတ်နဲ့အညီရေးသားတင်ဆက်နိုင်တဲ့ထူးချွန်တဲ့နိုင်ငံတကာသတင်းသမားတွေကိုပူလီဇာစုအဖွဲ့ကြီးကနှစ်စဉ်ရွေးချယ်ဂုဏ်ပြုတာဖြစ်ပြီးစုကြေးငွေအဖြစ်အမေရိကန်ဒေါ်လာ15,000ပူတွဲချီးမြှင့်တာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရေးအနှစ်ပင်တဲ့အနေနဲ့1918ခုနှစ်ကစတင်ပြီးသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာကကြီးမှုတဲ့ပူလီဇာစုကိုဂုဏ်ပြုချီးမြှင့်လာခဲ့တာဖြစ်ပြီးစုရရှိတဲ့အမည်အစင်းကိုအခုလိုဧပြီလလမှာကြေညာပြီးနောက်ကိုလံဘီယာတက္ကသိုလ်အဓိပတိကိုရိုင်းချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုန်အတွင်းမေလမှာကျင်းပလေ့ရှိပါတယ်အခုလိုနာမည်ကျော်ပူလီဇာစုအဖြစ်ချီးမြှင့်ခံရသူမြန်မာတွေထဲမှာ2016ခုနှစ်ပူလီဇာအများအကျိုးဆောင်စုအတွက်မြန်မာသတင်းတော်ကချင်တိုင်းရင်သူအက်စတာထူးဆန်ပါဝင်တဲ့ AP သတင်းဌာနအဖွဲ့ကရရှိခဲ့တယ်လို့2018ပူလီဇာသတင်းမှတ်တမ်းဓာတ်ပုံစုအတွက်မြန်မာဓာတ်ပုံသတင်းသမားကိုစိုးစရာထွန်းပါဝင်တဲ့ Writer ဓာတ်ပုံသတင်းတော်အဖွဲ့ချီးမြှင့်ခံရပါတယ်ရှင်